ပြည်ခဲ့တဲ့ရွေးကောက်ပွဲတွေမှာရခိုင်ပါတီတွေအနိုင်ရခဲ့ပေမဲ့ရခိုင်ပြည်နယ်အတွက်အရေးပါတဲ့တာဝန်တွေကိုအများစုအနိုင်ရပါတီတွေကပဲယူခဲ့တာမို့လာမယ့်ရွေးကောက်ပွဲအတွက်လည်းမျှော်လင့်ချက်မထားနိုင်ဘူးလို့ရခိုင်အရေးလေးလာသူတွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်
။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တာနှစ်နှစ်ပြည့်ခဲ့ပါပြီ။ရွေးကောက်ပွဲရလဒ်တွေထွက်ခဲ့ပြီးနောက်စစ်တပ်ကအာဏာသိမ်းလိုက်တာမို့ရွေးကောက်ပွဲအနိုင်ရပါတီတွေအနေနဲ့ရွေးကောက်ပွဲကတိတွေကိုဆောင်ရွက်နိုင်ဖို့အခွင့်အလမ်းမရှိခဲ့ပါဘူး။အခုလက်ရှိမှာလည်းစစ်ကောင်စီကရွေးကောက်ပွဲကျင်းပပေးမယ်လို့ပြောထားပါတယ်။ဘယ်တော့အတိအကျလဲဆိုတာမသိရသေးပေမဲ့အဲ့ဒီရွေးကောက်ပွဲကနေရခိုင်ပြည်နယ်အတွက်မျှော်လင့်ချက်ကြီးကြီးမားမားတိတ်မထားနိုင်ဘူးလို့ရခိုင်အရေးလေးလာသူတွေကသုံးသပ်နေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေတုန်းကရခိုင်ပါတီတွေအပြတ်သက်အနိုင်ရခဲ့တာတောင်မှပြည်နယ်အစိုးရဖွဲ့ခွင့်မရခဲ့တယ်လို့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံရေးအကျပ်အတည်းတွေကိုမဖြေရှင်းနိုင်ခဲ့တာကြောင့်အခုစစ်ကောင်စီကကျင်းပမယ့်ရွေးကောက်ပွဲအသစ်ဟာလည်းဘာအခွင့်အလမ်းမှရှိမှာမဟုတ်ဘူးလို့ရခိုင်အရေးကျွမ်းကျင်သူလွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဥဖေတန်းကပြောပါတယ
်ကျွန်တော်တို့ရွေးကောက်ပွဲအဲ့လားမကျင်းသုံးရင်ချက်တန်းဖူပါကြီးရရွေးကောက်ပွဲရဲ့အောင်ပွဲကိုလည်းရခိုင်ပါတီအများစုရခဲ့တယ်နိုင်လည်းနိုင်ခဲ့တယ်အဲဒါမဲ့ဒီကံကျူးလက်ထက်မှာရော NLD အစိုးရလက်ထက်မှာရောအများဆုံးနိုင်တဲ့ပါတီတွေခိုင်ပါတီတွေသူတို့ AMP ပေါ့။နောက်ဘာမှအဒါအစိုးရအဖွဲ့မှဝင်ရောက်လုပ်ကင်ခွင့်မျိုးသူတို့ AMP ကတောင်းဆိုတဲ့ဝန်ကြီးချုပ်နေရာတို့ဘာမှမရသေးဘူးပေါ့နော်။သူတို့အနိုင်ရတဲ့ပါတီတွေကပဲဝန်ကြီးချုပ်တွေလုတ်သွားတယ်။အဲဆိုတော့အဲ့ဒါတွေကိုကြည့်ရှင်းအားဖြင့်ဒီစစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲနဲ့တကယ်လို့ဟိုအပြတ်သက်အနိုင်ရရင်တောင်းမှာပေါ့နော်။သူတို့ဟိုပေးမဲ့အခွင့်အရေးကတော့ပေါ်တင်ရှိဘူးမပြောလို့နိုင်ဘူး
စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဟာရခိုင်ပြည်သူတွေနဲ့ရခိုင်ပြည်နယ်နိုင်ငံရေးအတွက်အကျိုးအမြတ်တစုံတရာမရှိနိုင်ဘူးလို့ရခိုင်အရေးလေးလာတုံသက်သူကိုထွန်းကြည်ကလည်းပြောပါတယ
်ဒီရွေးကောက်ပွဲတွေကတော့အရင်တုန်းကလည်းနှစ်ကျင်လောက်ခဲ့ပေါ့နော်2008အောက်ကရွေးကောက်ပွဲကနိုင်ငံရေးရဟိုဘာအခွင့်အလမ်းမှမရှိဘူးဆိုတာကတော့ concrete ဆင်နေကြေးကပြထားပြီးဖြစ်တယ်အခုကလည်းစစ်ကောင်စီကသုံးနိုင်ငံရေးထွက်ပေါက်တွေပေါ့နော်သူအရိုးရှင်းဆုံးပြောရင်တော့အခုစစ်ကောင်စီဩဂတ်လ9ရက်နေ့ဒီသမ္မတဖြည့်ကိုရည်ရွယ်ပြီးတော့အဖွဲ့စည်းပုံပြင်ဆင်မယ်ဆိုတဲ့ကတိရယ်နဲ့သူရွေးကောက်ပွဲကိုဟိုလောက်ဖို့ပြင်ဆင်နေတာကိုတွေ့နေရတယ်ဒီရွေးကောက်ပွဲကလည်းတခြားရဲ့လက်ရှိတခိုင်ပြည်ရဲ့ပဋိပက္ခကိုဖြည့်ရှင်းဖို့နိုင်ငံရေးရဖြည့်ရှင်းဖို့ကြိုးစားတာမျိုးမရှိပင်နဲ့ရွေးကောက်ပွဲလောက်ပြီးတော့တခိုင်ပြည်ကနိုင်ငံရေးပါတီသူတို့ကိုထောက်ခံတဲ့နင်းနင်းနဲ့ထောက်ခံတဲ့နိုင်ငံရေးပါတီတချို့နဲ့ရွေးကောက်ပွဲလောက်သွားတယ်ဆိုတာကတော့ရခိုင်ပြည်သူလူထုရဲ့အကျိုးကျေးဇူးရောရခိုင်ပြည်ရဲ့နိုင်ငံကိုနိုင်ငံရေးအတွက်အကျိုးများရောဘာမှရှိတယ်လို့ကျွန်တော်အနေနဲ့တော့မမြင်ဘူးဟုတ
်ရခိုင်ပြည်နယ်မှာမြို့ပေါ်ရက်ကွက်တချို့ကလွယ်ရင်ကျေးလက်ဒေသအများစုဟာရခိုင်လက်နက်ကိုင် AA ဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိနေတယ်လို့ဒေသခံပြည်သူတွေကလည်းပါတီနိုင်ငံရေးထက်လက်နက်ကိုင်တော်လှန်ရေးကိုပိုပြီးတော့ထောက်ခံနေကြပုံရတယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေဟာပါတီတွေနဲ့နိုင်ငံရေးသမားတွေဖြည့်ရှင်းလို့မရနိုင်တော့တဲ့အခြေအနေမှာရှိနေပြီးနောင်ကျင်းပမဲ့ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားတာလည်းမတွေ့ရဘူးလို့ရခိုင်အရေးလေးလာသုံးသက်သူကိုထွန်းကြည်ကပြောပါတယ
်လက်ရှိရခိုင်ပြည်ပဋိပက္ခကိုရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်နိုင်ငံရေးသမားတွေဘယ်လိုမှဝင်ပြီးတော့စိတ်ဆက်ဖြည့်ရှင်းလို့မရတဲ့အခြေအနေကိုရောက်သွားပြီလို့ကျွန်တော်အနေနဲ့မြင်တယ်ဒါကြောင့်ရခိုင်နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲဝင်ပြီဖြစ်စေမဝင်ရွေးကောက်ပွဲဝင်ရှင်းအားဖြင့်ပေါ့နော်ရခိုင်ပြည်သူအတွက်ဘာအကျိုးများမှသူတို့ဟိုလောက်မပြည့်နိုင်ဘူးဆိုတဲ့ဟာတော့ကျွန်တော်ရှင်းရှင်းလင်းလင်းမြင်နေရတယ်ဆိုတော့ရခိုင်ပြည်သူတွေကတော့လက်ရှိချိန်မှာဒီလူတွေဒီနိုင်ငံရေးပါတီတွေရွေးကောက်ပွဲဝင်ပြီဖြစ်စေမဝင်ပြီဖြစ်စေတိုက်ပြီးတော့ဟိုစိုက်ဝင်စားကြမှာတော့မဟုတ်ဘူ
းပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကတော့ရခိုင်ပြည်နယ်ကတချို့မြို့နယ်တွေမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ခဲ့သလိုလက်ရှိစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအသစ်နဲ့ပတ်သက်ပြီးတော့လည်းရခိုင်လက်နက်ကိုင် AA ဖွဲ့ကတစုံတရာထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူး။အာဏာသိမ်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအသစ်ကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းလက်ခံအတိမတ်ပြုမှာမဟုတ်တဲ့အကြောင်းမနေ့ကရွေးကောက်ပွဲနှစ်နှစ်မြောက်နေ့မှာထုတ်ပြန်ထားပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကျပ်အတည်းကိုပိုရှည်ကြစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းတာယာရေးကိုနှောင့်နှေးကြံ့ကြစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။